ဆက်သွယ်ဥပဒေပုံမှ66ဂါကြီးအပါဝင်ရန်ကုန်တိုင်းအစိုးရကတရားစွဲဆိုထားတဲ့အမှုနဲ့ပတ်သက်လို့စင်ခေါ်ခံထားရတဲ့11 Media Group တာဝန်ရှိသူတွေဟာဒီကနေ့မှပဲတာမွေမြို့နယ်ရဲစခန်းမှာလာရောက်ဖမ်းခံခဲ့ကြပါတယ်။ရှေ့ဆက်ပြီးတော့လုံဆောင်မှနဲ့ပတ်သက်လို့အစီပိုင်းခံရတဲ့ဖွဲ့မှုဒူးရဲမှုကြီးမြင့်ထွေးကအခုလိုပြောပါရယ
်။အမှုမှဆွဆွဲခံထားတဲ့ဒေါက်တာတန်းထွန်း CEO နဲ့ခုနအိတ်ကြချုပ်ပုံဝေဖြိုးတို့ဖြစ်ပါတယ်။သူတို့နှစ်ယောက်ကျွန်တော်အခုပေါ်မယ်ဟုတ်လားစစ်မယ်သူတို့ပုံမှန်နေပါယူမယ်ပြီးရင်တရားရုံးပြန်မှန်သွားကြည့်မယ်ယူပြီးရင်ကျွန်တော်တို့ဘုံလည်းဆက်တည်ဆောက်ပ
ါ11 Media Group အမှုဆောင်အရာရှိချုပ်ဒေါက်တာတန်းထွန်းအောင်နဲ့ Editor ချုပ်ဦးဝေဖြိုးတို့နှစ်ဦးကိုတော့ဝန်ကြီးချုပ်ဦးဖြိုးမင်းသိရဲ့ရန်ကုန်တိုင်းအစိုးရကဒီသတင်းပတ်ထဲမှာပဲတရားစွဲဆိုခဲ့ပြီးတဲ့နောက်အမှုရင်ဆိုင်ဖို့ Yes Gang ကဆင့်ခေါ်ထားတာပါနိုဝင်ဘာ6ရက်နေ့က Daily 11သတင်းစာရဲ့ရွေးကောက်ပွဲတစ်နှစ်ကြာသောဆိုတဲ့ Editor အပေါ်မှာဝန်ကြီးချုပ်တဦးဟာဒေါ်လာ3000တန်းတဲ့နာယီကိုလုပ်ငန်းရှင်တဦးထံကရယူထားတယ်ဆိုပြီးတော့ရေးသားခဲ့တဲ့အတွက်ရန်ကုန်တိုင်းအစိုးရအဖွဲ့ကတရားလိုလုပ်ပြီးတော့တာမွေ Yes Gang မှာအမှုဖွင့်ခဲ့တာပါ11 Media Group အမှုဆောင်အရာရှိချုပ်ဒေါက်တာတန်းထွတ်အောင်နဲ့ Editor ချုပ်ဦးဝေဖြိုးတို့နှစ်ဦးကိုတော့တာမွေမြို့နယ် Yes Gang ကတရားရုံးကိုပို့ဆောင်ခဲ့ပြီးချုပ်နောင်မှုယမန်ရယူခဲ့တာပါတရားစွဲဆိုခံထားတဲ့11 Media Group တာဝန်ရှိသူတွေကတော့သူတို့ဖော်ပြချက်နဲ့ပတ်သက်လို့ခုခံသွားမယ်လို့ပြောဆိုခဲ့ကြပါတယ်